Welcome to the Voice of America in Burmese.
Mingla Bodhu ne mne gen chicha ba de khmyar. Yo American tan ye 2022 khu ne Mela 18 ye Bodhu ne mne gen season twe go American pi daw su Washington DC myo daw ga ni dai yai tholon pe ni ba de. Di mne season twe go light o meter 24 40 51 ne line la meter 190 ro apyin BOA Facebook sa myan na ga ba yau tan ne adu dai yai tholon pe ni ba de. Chano ga khin maung so me ma ဒီကနေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီမနေ့ထုတ်လွှင့်ပေးမယ့်သတင်းတွေကတော့ယူကရိန်းနိုင်ငံမာရီယာပိုစိတ်ကမ်းမြို့ကသမ္မတစက်ရုံအတွင်းမှာအဝိုင်းခံနေရတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာဒီကနေ့ရုရှားတပ်ဖွဲ့တွေစီကိုလက်နက်ချလိုက်ရပါပြီအမေရိကန်မူလာရန်ရွယ်ကလေးငယ်တွေကိုကိုဗစ်အားဖြင့်ကာကွယ်ဆေးထိုးခွင့်ပြုလိုက်ပါတယ်နယူးယောက်ပြည်နယ်ကပြစ်ခတ်မှုဟာဒီတွင်အကြမ်းဖက်မှုလောက်ရဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်လေယာဉ်ပြတ်ကျတာဟာသမင်တက်တက်ထိုးချလိုက်တာလို့ယူဆနေကြပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။အဲဒီအထက်ကမ
ှ There will be of course voices raising that question and I'm afraid it might also
အမေရိကန်နဲ့တူဂီနိုင်ငံရဲ့ဝန်ကြီးနှစ်ဦးတွဲဆုံဆွေးနွေးကြတဲ့သတင်းမှာကြားကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့မြင်ကွင်းကျယ်မှတ်စုအမေရိကန်နိုင်ငံရေးနဲ့ကဘာတလွားခီးသွွားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးပါမယ်။ကဲအခုတော့ဒီကနေ့ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါခင်ဗျာ
။ယူကရိန်းနိုင်ငံမာရီဥပိုစိတ်ကမ်းမြို့ကကြမ်းကြမ်းခံတိုက်နေတဲ့ရာနင်းချီတဲ့ယူကရိန်းတပ်တွေဟာဆက်ဆက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရုရှားတပ်တွေထံလက်နက်ချခဲ့ကြပြီးသူတို့ခြေကုပ်ယူခဲ့တဲ့တပ်မဏိစစ်ရုံကိုလက်လွတ်ဖို့ပြင်ဆင်နေတာကြောင့်မြို့တစ်ခုလုံးရုရှားတပ်တွေလက်ထဲကျလူစဲစဲအခြေအနေကိုရောက်နေပါပြီ။ဆင်မဖြစ်ခင်ကလူဦးရေ4,000-3,000လောက်နေတဲ့အီဇော့ပင်လယ်ရဲ့မြောက်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့မာရီဥပိုမြို့ကိုရုရှားတို့သိမ်းပိုက်မှာဆိုရင်3လနီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းရုရှားရဲ့အကြီးမားဆုံးအောင်ပွဲလေးဖြစ်လာမှာပါ။ဒါပေမဲ့လည်းရုရှားဘက်ကတော့ယူကရိန်းအရှေ့ပိုင်းကဒေသတွေထပ်ပြီးတော့သိမ်းနိုင်ရင်းနဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီအစိုးရကိုဖြုတ်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းယူရေးအတွက်ကတော့အခက်အခဲတွေရှိနေတာပါ။ရုရှားဘက်ကလက်နက်ကြီးတွေနဲ့ဒရက်ဆက်ပစ်ခတ်မှုတွေကြောင့်အများစုပျက်စီးနေတဲ့မာရီဥပိုမြို့မှာအရက်သား2000လောက်တည်ဆုံမယ်လို့ယူကရိန်းဘက်ကခန့်မှန်းထားပါတယ်။2014ခုနှစ်ကယူကရိန်းထံကနေရုရှားတို့သိမ်းယူခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားပြည်မကြီးချာမှာမာရီဥပိုမြို့ကတည်ရှိနေတာပါ။အပြင်ထန်ထန်ရရထားသူတချို့ပါဝင်တဲ့ယူကရိန်းတိုက်ခိုက်ရေးသမား260ကတော့တနင်္လာနေ့မှာအဇော့ဖ်တဲ့တမနီစေယုံတဲကထွက်လာပြီးရုရှားတပ်ဖွဲ့တွေထံလက်နက်ချခဲ့ပြီးဖြစ်ပါတယ်။တမနီစေယုံတဲမှာကြမ်းရှိနေတဲ့စစ်သားတွေကိုရွှေ့ပြောင်းရေးအတွက်ဆောင်ရွက်နေကြောင်းယူကရိန်းအာဏာပိုင်တို့ကပြောဆိုပေးမယ်လေ။စေယုံတဲမှာဘလောက်ကြမ်းနေသေးတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အစုလိုက်အပြုံလိုက်လက်နက်ချပွဲလို့ရုရှားကပြောပါတယ်။ယူကရိန်းဘက်ကတော့မျိုးဆောင်တပ်ဟာသူ့ရဲ့မစ်ရှင်ပြီးမြောက်သွားတာဖြစ်တယ်လို့တံပြန်ပြောဆိုထားပါတယ်။ယူကရိန်းတပ်ဖွဲ့တွေစစ်ရုံတွေကနေစတင်ထွက်ခွာကြောင်းယူကရိန်းသမ္မတဇယ်လင်စကီရဲ့ကြေညာချက်မှာတော့ယူကရိန်းအတွက်ယူကရိန်းတရေကောင်းနေအသက်ရှင်ဖို့လိုအပ်တယ်ဒါဟာကျွန်တော်တို့ရဲ့မူဖြစ်ပါတယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်အကြမ်းဖက်အဖွဲ့ကိုကူညီတိုက်ဖျက်ရေးအတွက်အမေရိကန်အထူးတပ်ဖွဲ့တွေပြန်လည်တက်ချမယ်ကိစ္စကိုဆိုမာလီယာနိုင်ငံရဲ့အသည့်ရွေးကောက်ခံသမ္မတကကြိုဆိုလိုက်ပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့တည်ငြိမ်ရေးကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုဟာအားကိုးယုံကြည်ရတဲ့မိဖက်ဖြစ်တယ်လို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မာမုဒ်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုကျေးဇူးတင်ကြောင်းအင်ကာနစ်မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်စစ်တပ်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကအယ်ရှာဘတ်အဖွဲ့ဟာဆိုရင်အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့အချမ်းသာဆုံးနဲ့အာဏာအကြီးဆုံးမိဖက်ဖြစ်တယ်လို့ပြောဆိုထားပြီးအယ်ရှာဘတ်ကိုထိန်းချုပ်ဟန်တားနိုင်ရေးဆိုမာလီယာတပ်ဖွဲ့တွေနဲ့အမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာပူးရဲဆောင်ရွက်နေတာဖြစ်ပါတယ်။ 2020ပြည်နှစ်ဒီဇင်ဘာလထဲမှာအဲ့ဒီအချိန်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆိုမာလီယာကအမေရိကန်တပ်ဖွဲ့ဝင်950လောက်ကိုရုတ်သိမ်းပြီးအခါအားလျော်စွာတွားရောက်တာသာလုပ်ဖို့ညွှန်ကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကတော့အမေရိကန်စစ်တပ်တာဝန်ရှိသူတွေကြားသဘောမကျဖြစ်ခဲ့ပြီးအသွားအပြန်လုပ်နေရတာကိုထောက်ပြချပါတယ်။ဆိုမာလီယာတာဝန်ရှိသူတချို့ကလည်းအမေရိကန်မရှိတာကြောင့်အယ်ရှာဘတ်တပ်ဖွဲ့တွေကြီးထွားလာနေတာကိုထောက်ပြချပါတယ်။တပ်တွေရုတ်သိမ်းဖို့ဆုံးဖြတ်ချက်ဟာမှားယွင်းတယ်လို့ဆိုမာလီသမ္မတရဲ့အကြီးအကဲအကြံပေးတဦးကလည်း VOA ကိုပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖဲလိုမြို့မှာပြီးခဲ့တဲ့သတင်းဘက်ကွန်ပိုင်းကစေကျော်တဲ့လူပြူတနတ်သမားကကုန်းစုံဆိုင်တစ်ခုအတွင်ပြစ်ခတ်တာကြောင့်လူမဲဆယ်ဦးသေဆုံးခဲ့ရမှုဟာပြည်တွင်းအကြမ်းဖက်ဝါဒဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနီမှာပြောပါတယ်
။ We have a problem with domestic terror.
ဒီတွင်အကြမ်းဖက်မှုပြဿနာရှိနေပြီလို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါသမ္မတဘိုင်ဒန်နဲ့သမ္မတဂရောဂျီလ်ဘိုင်ဒန်တို့ဟာ Tops Friendly Market ပြစ်ခတ်မှုအတွင်းတည်ဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဒဏ်ရာရသူ3ဦးတို့နဲ့တီးခြားတွေ့ဆုံခဲ့ပါတယ်သမ္မတဘိုင်ဒန်ကတိုက်ခိုက်မှုကိုရှုတ်ချပြောဆိုပြီးလူပြူကြီးစိုးရေးဟာအစိတ်အတောက်ဖြစ်ပြီးအမေရိကန်မှာမရှိစေရဘူးလို့လည်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အကြမ်းဖက်ဝါဒဆွဲချင်းချောက်မှုတစ်ခုဘယ်တော့မှထပ်မဖြစ်စေရဘူးလို့အာဖဂန်နစ္စတန်ကိုအုပ်ချုပ်နေတဲ့တာလီဘန်ခေါင်းဆောင်တဦးကကြေညာလိုက်ပြီးအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအထက်တန်းကျောင်းပြန်တက်ရေးမကြခင်မှာသတင်းကောင်းတွေထွက်ပေါ်လာမယ်လို့လည်းကြေညာလိုက်ပါတယ် CNN ရုပ်သံကတနင်္လာနေ့မှာထုတ်လွှင့်တဲ့ခရစ်စတီအမ်ဘန်ပါနဲ့ရှာရှာပါပါတွေ့ဆုံမေးမြန်းခန်းမှာတာလီဘန်ရဲ့ဒုတိယအကြီးအကဲလည်းဖြစ်ယာယီပြည်ထရေးဝန်ကြီးလည်းဖြစ်တဲ့ရှီရာဂျူရင်ဟက်ကာနီကအခုလိုထပ်ပြီးဂရိပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းမှာအာဖဂန်နစ္စတန်ကနေအမေရိကန်နဲ့နေတိုးတပ်ဖွဲ့တွေရုတ်သိမ်းခဲ့ပြီးတဲ့နောက်တာလီဘန်တို့အာဏာပြန်ရလာပြီးအမျိုးသားများသာပါတဲ့ယာယီအစိုးရကိုဖွဲ့စည်းနိုင်ငံကိုလည်း Islamic Emirate of Afghanistan လို့ခေါ်တွင်ခဲ့တာပါ။တာလီဘန်အစိုးရကကျမ်းမာခွဲခြားမှုကိုတင်းတင်းကြပ်ကြပ်ချက်မှတ်ထားတဲ့ပညာရေးစနစ်ကိုအသိပြတ်ထမ်းပြီးတဲ့နောက်တိုက်ကတူကျောင်းသူတွေကိုကျောင်းပြန်တက်ခွင့်ပေးပါတယ်။အာဖဂန်ဆေဂျော်တဲ့မိန်းကလေးတွေကိုကျောင်းပြန်တက်ခွင့်ပေးမယ်လို့တာလီဘန်တွေအချင်းချင်းဂရိပေးနေပေမဲ့လည်းမိန်းကလေးတွေအတွက်တော့အထက်တန်းကျောင်းတွေပြန်မဖွင့်သေးပါဘူ
း။ VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1213ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ57 kHz 5805နဲ့ဆိုင်းလမီတာ190 kHz 1505တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်ကဒိုင်းနေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါ။အသက်5နှစ်ကနေ17နှစ်အရွယ်ကျန်းမာရေးကောင်းတဲ့ကလေးတွေကိုကိုဗီရောဂါကာကွယ်ဆေးအားပြည့်စေနောက်တစ်လုံးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအင်္ဂါနေ့မှာပဲခွင့်ပြုလိုက်ပါတယ်။ကာကွယ်ဆေးဒုတိယတလုံးထိုးပြီး9လအကြာမူလအရွယ်ကလေးတွေ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးထိုးနိုင်တဲ့အကြောင်းအမေရိကန်အစားအစာနဲ့ဆေးဝါးကုကေဌာန FDA ကခွင့်ပြုလိုက်တာပါ။မူလအရွယ်ကလေးတွေကိုအားပြည့်စေထိုးဖို့ FDA ကခွင့်ပြုလိုက်ပေမဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ထောက်ခံချက်ကိုစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်။စီစီပညာရှင်တွေကတော့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးပြီးဆုံးဖြတ်ချက်ချလိုက်မယ်လို့လည်းခန့်မှန်းရပါတယ်။အမေရိကန်မှာအသက်12နှစ်ထက်ကလေးတွေကိုလည်းအားပြည့်စေနောက်တစ်လုံးထိုးဖို့ခွင့်ပြုထားပြီးအသက်50နဲ့အထက်ကိုလည်းအားပြည့်စေဒုတိယတစ်လုံးထိုးဖို့ခွင့်ပြုထားတာပါ။အမေရိကန်မှာကလေးတွေအတွက် Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထောက်လုပ်ထားတဲ့ကာကွယ်ဆေးကိုသုံးဖို့ခွင့်ပြုထားပြီးအသက်5နှစ်ကနေ17နှစ်အရွယ်ကလေးတွေကိုတော့12နှစ်နဲ့အထက်ကလေးတွေအတွက်အသုံးပြုတဲ့ဆေးပမာဏရဲ့သုံးပုံတစ်ပုံကိုထိုးပေးနေတာဖြစ်ပါတယ်။အရွယ်ရောက်သူတွေအတွက်ကိုဗစ်ရောဂါဟာပိုပြီးအန္တရာယ်ရှိပေမဲ့ငယ်ရွယ်သူတွေမှာလည်းရောဂါပြင်းထန်တတ်ပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်တည်ဆုံးသူအသက်5နှစ်ကနေ17နှစ်ကြာကလေး350ရောက်ရှိတဲ့အကြောင်းလဲ CDC ကသတင်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားမှာကိုဗစ်ရောဂါကူးစက်မှုတွေနဲ့နောက်ဆက်တွဲသွားလာလို့ရှာမှုတွေကန့်သတ်လိုက်တာကြောင့်လူခွန်ရေးထိခိုက်မှုတွေကြောင့်မှာ အထူးဆိုရင်လည်းအကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကသတိပေးလိုက်ပါတယ
် Now in the absence of any vaccination rollout the pandemic's reported spread may have a devastating impact on the human rights situation in the country
ကာဝေးစီထိုးရဲ့အစီအစဉ်တွေမရှိသေးတဲ့အချိန်မှာရောဂါကူးစက်မှုတွေပြန့်နှံ့နေတဲ့တွင်ကြောင့်နိုင်ငံထဲမှာလူ့ခွင့်ရေးခြေအနေတွေပေါ်ဆူဆူဝါးဝါထိခိုက်လာနိုင်ပါတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးယုံပြောခွင့်ရလစ်စတော့ဆဲဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။နောက်ကိုရီးယားမှာကျန်းမာရေးဆိုင်ရာအချက်အလက်နဲ့ရင်ဆိုင်ရတဲ့အခါဖြစ်ရှင်းနိုင်တဲ့အခြေခံတွေလုံလောက်မှုမရှိတာစိုးရိမ်စရာဖြစ်ရကြောင်းလည်းပြောဆိုခဲ့ပါတယ်။ကာယောဂါကြောင့်တိကျခွဲနေထိုင်မှုသွားလာလှုပ်ရှားမှုတွေမလုပ်ဖို့ကန့်သတ်တဲ့အစီအစဉ်တွေဟာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရုန်းကန်နေကြတဲ့ပြည်သူတွေအတွက်အကြီးအကျယ်ထိခိုက်နေတယ်လို့လည်းသတိပေးခဲ့တာပါ။ကာယောဂါထိန်းချုပ်ရေးအတွက်မဖြစ်မနေလုပ်ဖို့လိုတဲ့စည်းကမ်းတွေဟာအလွန်ကြုံမဖြစ်ဖို့ခွဲခြားဆက်ဆံမှုမရှိဖို့အချိန်ပိုင်းခြားနဲ့လုပ်ဖို့နိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့ကန့်ညီဖို့လိုအပ်တဲ့အကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးယုံပြောခွင့်ရပုဂ္ဂိုလ်ကတိုက်တွန်းသွားပါတယ်။ China Eastern တရုတ်လေကြောင်းလဲရဲ့မလာတဲ့ပြစ်ချက်ခဲ့တဲ့လေယာဉ်ကအလိုလျောက်မှတ်တမ်းတင်ထားတဲ့ Black Box အချက်လက်တွေအရလေယာဉ်မှုကောင်းကင်ထဲမှာရှိနေတဲ့သူတယောက်ကတမင်သက်သက်လေယာဉ်ကိုထိုးချရာကပြစ်ချက်ခဲ့ပုံရရဲ့အကြောင်းကနဦးစုံစမ်းတွေ့ရှိချက်တွေနဲ့နှီးစပ်တဲ့ American တာဝန်ရှိသူတွေကိုကူကပ်ပြီးဩစတြေးလျနဲ့တွင်ကအင်္ဂါနေ့မှာဖော်ပြပါရယ်ကနဦးစုံစမ်းစစ်ဆေးမှုမှာစပိုင်းဆိုင်ရာခြုံရင်းချက်တွေကိုမတွေ့ရတာကြောင့်လေရင်ဝန်ထမ်းတွေရဲ့လုပ်ရက်တွေပေါ်အာယုံဆိုင်စုံစမ်းခဲ့တာလို့လည်းတာဝန်ရှိသူတူကိုကူကပ်ပြီးရိုက်တာတွင်ကဖော်ပြခဲ့တာပါလေရင်ထုတ်လုပ်တဲ့ဘိုးဝင်ကုမ္ပဏီကတော့မှတ်ချက်ပေးဖို့ညှင်းဆန်ထားပြီးတရုတ်ဆိုတာဝန်ရှိသူတွေကိုမေးမြန်းမှုသာပြောဆိုထားပါရယ်အမေရိကန်တရုတ်ပို့ဆောင်ရေးဘေးကင်းလုံခြုံရေးပို့ဖွဲ့ NTSB ကလည်းလက်တလောတင်းထုတ်ပြန်တာမရှိသေးပါဘူးBoeing 737 800 အမျိုးအစားချက်လီရင်ဟာမလာတဲ့မှာတော့ကတရုတ်နိုင်ငံကုမင်းမြို့ကနေကွမ်ချိုမြို့ကိုပြန်တန်းနေစဉ်တောင်ထူထက်တဲ့ကွမ်ရှိဒေသအရောက်ရုတ်တရက်အမြင့်ကနေထိုးဆင်ပြီးပြက်ကျသွားခဲ့ရတာကခီးတဲ့123ရောင်းနဲ့လေယာဉ်ဝင်တန်း9ရောက်စလုံးတိုက်ဆုံသွားတာကြောင့်တရုတ်ပြည်မှာကြီးမှာ28နှစ်အတွင်းအများဆုံးတိုက်ဆုံမှုလည်းဖြစ်ခဲ့ပါတယ်ပြက်ကျခဲ့တဲ့လေယာဉ်မျိုးစားတွေကိုတော့ China Eastern လေကြောင်းလိုင်းကဧပြီလထဲမှာပဲပြန်လည်ပြေးဆွဲခဲ့တာပါ1998ခုနှစ်ကစတုံးနေတဲ့ Boeing 737 800လေယာဉ်တွေဟာစစ်ချရတဲ့မှတ်တမ်းကောင်းရှိပြီးလေယာဉ်ပြတ်ကျမှုကိုကနဦးစုံစမ်းမှုတွေမှာဆက်ချွေရွံ့တာမတွေ့ရကြောင်းလည်းတရုတ်တာဝန်ရှိတွေကပြောဆိုထားကြပါတယ်။အိန္ဒိယနိုင်ငံမှာဂျုံတွေပြပတ်တင်ဖို့မှုရုတ်တရက်ပိတ်လိုက်တာကြောင့်အထူးကစိတ်ကန်းတစ်ခုမှာဂျုံတန်းချင်းထောင်တောင်းချီပြီးတောင်းတင်နေပါတယ်။ငွေချေးဖောင်းပွားမှုနဲ့စားနပ်ရိက္ခာပြက်လက်မှာစိုးရိမ်မှုတွေနဲ့အတူအစိုးရရဲ့ခွင့်ပြုချက်မရဘဲပြပတ်ကိုဂျုံတင်ဖို့မှုတွေမလုပ်ဖို့ပြည်ထောင်စုပတ်တဲ့အိန္ဒိယဆွေရကတားမြစ်လိုက်တာပါ။ကမ္ဘာမှာဂျုံထုတ်လုပ်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယကရုတ်တရက်ထုတ်ပြန်လိုက်တဲ့အမင်းကြောင့်ဂူဂျာရက်ပြည်နယ်ကန္ဒလာစိုက်ခဲမှာကုန်တင်ကား4000လောက်တန်းစီဆောင်ဆိုင်နေရကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဂျုံတန်းကြီး8000လောက်ပါဝင်တိုးတစ်ပြည့်ကုန်တင်ထားတဲ့သင်္ဘော၄ဆင်းကလည်းစိုက်ခဲမှာပဲတောင်းတင်နေတာပါ။လမ်းမှာပဲတောင်းတင်နေတဲ့တခြားပြည်နယ်တွေကဂျုံတန်းကြီးစုစုပေါင်း၄ဆင်းလောက်ရှိမယ်လို့ခန့်မှန်းထားပြီးစိုက်ခဲနေတာကကုန်လောင်ရုံ900ကနေ900လောက်ပါလေဂျုံတွေနဲ့ပြည့်နေတဲ့အကြောင်းဒေသခံကုန်တယ်ကြီးများတင်ကပြောဆိုထားပါတယ်ခင်ဗျာ
ဒီကနေ့မနေ့ထိတ်တန်းရောက်တဲ့တွင်ကိုမတ်တန်ကြီးထိုင်းနဲ့ကော်လွင်ဦးတို့ကပြောပြပေးကြတာပါVOA American တန်ကဗိုလ်တုံးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုကြားရမှာပါ။မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်တွေဖြစ်ကြတဲ့ American နဲ့ Turkey နိုင်ငံတို့အကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြင်ဆင်ဖို့ကြိုးပမ်းမှုအဖြစ် Turkey နိုင်ငံခြားရေးဝန်ကြီး Mevlut Cavusoglu ဟာ American နိုင်ငံခြားရေးဝန်ကြီး Antony Blinken နဲ့ဒီကနေ့ဗုဒ္ဓဦးနေ့ Washington DC မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ဖင်လန်နဲ့ဆွီဒင်နိုင်ငံတို့က NATO မှာမိတ်အဖွဲ့တဲ့ဝင်မဲ့အစီအစဉ်ကိုတူရကီနိုင်ငံကပယ်ချဖို့ကြိုးပမ်းနေတာနဲ့ပတ်သက်လို့အပြင်းထန်မေးခွန်းထုတ်ကြမေးခွန်းထုတ်ခံရမယ့်အလားအလာတွေရှိနေပါတယ် VOA သတင်းတောက် Daria Jones တူရကီနိုင်ငံ Istanbul မြို့ကနေသတင်းပေးပို့ထားတာကိုကိုရဲမွန်ကပဲပြောပြပေးပါခင်ဗျာ
အချိန်က American နဲ့ရင်းနေတဲ့မဟာမိတ်ဖြစ်ခဲ့တဲ့တူရကီနိုင်ငံဟာလူခွန်ရီချိုးဖောက်မှုမှတ်တမ်းတွေတမရရီဂျစ်တိုင်ယီအဲဒိုဝမ်ရဲ့ရုရှားတမရဗလာဒီမာပူတင်ရဲ့ရင်းနှီးမှုတွေကြောင့်အမေရိကန်နဲ့တူရကီနိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေပါတယ်။ဒါပေမဲ့လည်းရုရှားရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုတူရကီကအခိုင်အမာထောက်ခံနေရကြောင်း နှစ်နိုင်ငံဆက်ဆံရေးပြည်လည်နိုင်မဲ့အခွင့်အလမ်းတွေပေါ်ပေါက်လာတယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးရဲ့ဝါရှင်တန်ခီးစဉ်ကအထောက်အကူဖြစ်နိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းကြပါတယ်။တစ်ချိန်တည်းမှာပဲဖင်လန်နဲ့ဆွီဒင်နိုင်ငံတွေကနေတိုးမဟာမိတ်အဖွဲ့ဝင်မဲ့ကိစ္စကိုတူရကီသမ္မတကပယ်ချဖို့ချင်းချောင်းရဲ့လိုရက်ကနိုင်ငံသားရဲ့ဝန်ကြီးတွေရဲ့တူးဆုံမှုမှာအဓိကဆွေးနွေးဖို့ရှိတယ်လို့လည်းဥရောပကောင်စီကအကြီးအကဲတူတူတည်းအစလာအာရင်ဒါစ်ဘတ်ကတုံ့ပြန်ပါတယ်။
It certainly complicates the visit, but it also makes it more
important. ဒါကအခုခီးစင်မှာရှုပ်ထွေးစရာကိစ္စဖြစ်တယ်လို့ပိုလဲအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။ဘိုင်ဒန်အစိုးရရဲ့ခက်တန်းတန်းတန်တမာဆက်ဆံရေးမူဝါဒအရအရှိလေပိုင်းဒေသမှာဆက်ဆံရေးတွေရှော့ချလာတယ်လို့စစ်တူရင်ကစားပွဲကြီးမှာတူရကီကိုပထဝီနိုင်ငံရေးအရအရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်လို့သဘောမထတော့ပါဘူး။တူရကီကလည်းဒီလိုအဖြစ်မခံခြင်းနဲ့သဘောထားမျိုးပြသနေပါတယ်။ယူကရိန်းစစ်မှာတော့တူရကီရဲ့မဟာဗျူဟာချတဲ့ပထဝီဝင်အနေအထားနဲ့အရေးပါမှုကတိတိတသားတကြော့ပြန်အကောင့်လာပါတယ်။
တူရကီသမ္မတကတော့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာတူရကီနိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးနေတယ်ဆိုပြီးခက်ကူမျိုးစုအဖွဲ့တွေကိုယဉ်ညွန်းပြီးတင်းလန်နေကပဲဆွဆွဲခဲ့တာပါ။သူ့သဘောထားပြောင်းလဲလာအောင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကတန်တမန်တွေဆေးလို့ရင်လည်းအကျိုးရှိမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။တူရကီသမ္မတရဲ့ရည်တည်ချက်ကြောင့်ရုရှားသမ္မတနဲ့ရင်းနှီးတဲ့ဆက်ဆံရေးအပေါ်အမေရိကန်ကစိုးရိမ်မှုတွေတိုးလာနိုင်တယ်လို့လည်းအကြေခတ်တွေကတတိပေးပါတယ်။တူရကီနိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်အတွင်းအမေရိကန်က F-16 ဂျက်တိုက်လေယာဉ်တွေရောင်းချပေးဖို့ညှိနှိုင်းထားပေမဲ့တူရကီသမ္မတဟာဘယ်သူနဲ့မဟာမိတ်လုပ်နေတယ်လဲဆိုတဲ့မေးခွန်းတစ်တွေကြောင့်အခက်အခဲတွေကြုံရနိုင်တယ်လို့လည်းအစ္စတန်ဘူမှာရှိတဲ့ဂရာဟတ်စ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကျွမ်းကျင်သူဆိုလီအိုဇက်ကတုံ့ပြန်ပါတယ
်။ There would be of course voices raising that question.
ဒီမေးခွန်းကိုကြည်ကြဲလောင်လောင်ကြားရပါလိမ့်မယ်လက်တလောရှိနေတဲ့ F-16 တွေကိုအစစ်မြင့်ဖို့မွမ်းမံရေးပစ္စည်းတွေရောင်းချရေးအတွက်အမေရိကန်ကွန်ဂရက်လွှတ်တော်မှာအနှုတ်လက္ခဏာသဘောထားတွေကိုဥတီသွားနိုင်ပါတယ
်အင်္ဂါနေ့မှာပဲမကြာခင်ရက်တွေအတွင်းရုရှားသမ္မတဟာတူရကီကိုအလဲသွားဖို့စီစဉ်နေကြောင်းရုရှားမီဒီယာတွေမှာဖော်ပြနေကြပေမဲ့တူရကီကတော့ဒါကိုအတိအပြည့်ပြောဆိုတာမရှိသေးပါဘူးခီးစဉ်ဖြစ်လာခဲ့မယ်ဆိုရင်တော့အမေရိကန်အပါအဝင်တူရကီရဲ့အနောက်မဟာမိတ်နိုင်ငံတွေကြားသိမ့်မတက်တာစရာအခြေအနေတွေပေါ်ပေါက်လာနိုင်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ကနိုင်ငံခြားမူဝါဒရေးရာသုတေသနဌာနအကြီးအကဲအဲရွန်စတိုင်းကတော့တူရကီနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားတွေဟာပုံမှန်ခိုင်မာလာနိုင်တယ်လို့တုံ့ပြန်ပါတယ
်။ It's more or less reinforced that Ankara is going to pursue its own interests.
And so yeah. ရှစ်ရှုတင်နေဆိုတဲ့အမြင်တွေကပိုအားကောင်းလာပါတယ်။ဒါကြောင့်လည်းတချို့က F-16 လေယာဉ်တွေရောင်းချဖို့အချိန်တန်ပြီလို့မြင်ရတယ်လို့တချို့ကလည်း S400 လေကြောင်းရဲ့ကာဝေးမစ်ဆိုင်းတုံးစနစ်တွေနဲ့ပတ်သက်လို့ညှိနှိုင်းတင်တယ်လို့တိုက်တွန်းတာတွေလည်းရှိပါတယ်
။တူရကီနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်မှာနှစ်နိုင်ငံသမ္မတတွေကြားရင်းနှီးတဲ့ဆက်ဆံရေးတွေပြန်လည်ရရှိဖို့ကိုအလေးထားဆွေးနွေးနိုင်တယ်လို့လည်းအကြေခတ်တွေကခန့်မှန်းကြပါတယ်။တူရကီရဲ့လုံလောက်ချက်တွေအတိုင်းဘယ်လောက်ထိဖြစ်လာမလဲဆိုတာကတော့အမေရိကန်ရဲ့ချင့်ကပ်မှုနဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ရဲ့နေတိုးအဖွဲ့ဝင်မှုဂျိုးပန်းမှုတွေကိုတူရကီသမ္မတကပယ်ချမဲ့ချင်းချောက်မှုကိုတုံ့ပြန်ပုံတွေအပေါ်မှာမူတည်လိုက်မယ်လို့လည်းတုံ့ပြန်ကြပါတယ်ခင်ဗျာ။
တူရကီဘက်ကသတင်းပြီးတော့ဩစတြေးလျဘက်ကသတင်းကိုလည်းဆက်ပြောချင်ပါတယ်။ဩစတြေးလျနိုင်ငံမှာမေလ22ရက်နေ့စနေနေ့မှာအထွေထွေရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။လူနေမှုစရိတ်စကားကြီးမြင့်လာမှုနဲ့စီးပွားရေးဟာမဲဆန္ဒရှင်တွေအကြားမှာအဓိကကိစ္စရပ်ဖြစ်နေပါတယ်။ဆစ်ဒနီကနေဖေးလ်မာစာပေးပို့တဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ပြောပြပေးပါခင်ဗျာ
။ COVID-19 ကပ်ဘေးရောဂါကနေဩစတြေးလျပြန်လည်နလန်ထူရေးအစီအစဉ်ကနောက်တက်မဲ့အစိုးရအတွက်အဓိကစိန်ခေါ်ချက်ဖြစ်လာမှာပါ။အဓိကပါတီကြီးနှစ်ခုစလုံးကတော့မရေရာမတေချာလာတဲ့ကာလကြီးထဲမှာသူတို့ဟာစိတ်ချယုံကြည်ရတဲ့စီးပွားရေးစီမံခန့်ခွဲသူတွေပါဆိုရာကိုမဲဆန္ဒရှင်တွေကိုအမခံနိုင်ဖို့ကြိုးစားနေကြပါတယ်။ဩစတြေးလျရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံတွင်းလူနေမှုစရိတ်က21နှစ်တာအတွင်းတိတိတသားကြီးမြင့်လာပါတယ်။လက်တလုံးငွေချေဖောင်းပွားမှုနှုန်းက 5.1 ရာခိုင်နှုန်းရှိပါတယ်။ဆစ်ဒနီကကုန်စုံဆိုင်ပိုင်ရှင်ဆမ်မာဟမ်စ်ကတော့ကုန်စည်နှုန်းကြီးမြင့်လာမှုကိုထိန်းချုပ်နိုင်ရေးအစိုးရဘက်ကပို့ပြီးတော့ဆောင်ရွက်ဖို့လှူလာနေပါတယ
်။ With the inflation actually we do need
ဝေးကြီးဖောင်းပွားမှုထိမနိုင်သိနေရဖြစ်နေတာကြောင့်ဒါကိုထိန်းနိုင်တဲ့အစိုးရလိုအပ်ပါတယ်။တက်ပြင်းရင်တက်နေပြီးဒီကာလကြီးမှာလူတွေလည်းတကယ်ကိုစိုးရိမ်နေကြရပါတယ်လို့ဆမ်မာကပြောသွားတာပါ။ဒါပေမဲ့လည်းသုံးသက်သူတွေကတော့ငွေကြေးဖောင်းပွားမှုဖြစ်ရတာကပြည်ရင်းပြည်ပဈေးကွက်အခြေအနေတွေကြောင့်ဖြစ်တယ်လို့ပြောကြပါတယ်။ငွေကြေးဖောင်းပွားမှုကိုထိန်းချုပ်နိုင်ရင်းနဲ့စားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုအပေါ်ဩဇာတက်ရောက်ရေးအစိုးရနဲ့ကင်းလွတ်တဲ့ဩစတြေးလျဗဟိုဘဏ်ကအတိုးနှုန်းကိုအသုံးချဆောင်ရွက်ပါတယ်။က ကဗေးကာလအတွင်းအလုတ်အကင်တွင်နဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးရေးအတွက်အစိုးရကအကြီးအကျယ်သုံးစွဲခဲ့တာပါတချို့ပညာရှင်တွေကတော့နိုင်ငံရေးသမားတွေဟာစီးပွားရေးအပေါ်သူတို့ရဲ့တက်ရောက်မှုကိုပုံကြီးချဲ့နိုင်တယ်လို့ပြောကြပါတယ်မစ်ရှဲဘက်ဒလီဟာဆိုရင်ဆီဒနီကနည်းပညာတက္ကသိုလ်ရဲ့စီးပွားရေးဆရာပါမောက်ခါဖြစ်ပါတယ
် I think yeah there is a bit of
သူတို့တကယ်လုံနိုင်တာချက်နည်းနည်းပို့ပြီးပြောနေကြတယ်ဆိုသူကယူဆပါတယ်တဲ့အဖြစ်မှန်ကရောထွင်းနေတယ်ကိုဗစ်ကြောင့်လည်းဒီလိုပုံဖော်နိုင်ကြတာပါအစိုးရအနေနဲ့ရေဒီယိုမှာအလုတ်အကိုင်းတွေဖော်ထုတ်ရေးအတွက်ငွေကြေးသုံးဆွဲဆောင်ရွက်မှုကိုအများကြီးလုပ်နိုင်ပါတယ်လို့ပမောက်ခဘက်ဒီလီကပြောခဲ့တာပါအစိုးရရဲ့အဓိကအလုပ်ကယုံကြည်မှုရရှိအောင်ဖန်တီးပေးဖို့ဖြစ်ပြီးနိုင်ငံအတွက်ရေးပါတဲ့အခြေခံအဆောက်အုံစီမံကိန်းတွေဒီနှစ်အတွင်းဩစတြေးလျအရှေ့ပိုင်းရေးကြီးမှုအပါအဝင်တဘာဝဘေးဒဏ်တွေကနေပြန်လည်ထူထောင်ရေးတို့ကိုအစိုးရကကြီးချက်ဖို့ဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေကပြောဆိုကြပါတယ်။ရွေးကောက်ပွဲရဲ့နီးကပ်လာတာနဲ့အမျှကျန်းမာရေးဆောင်ရှားမှုကုန်ကျစရိတ်လျှော့ချရေးရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးတို့ဟာလည်းဩစတြေးလျပြည်သူတွေအဓိကထားနေတဲ့ကိစ္စရပ်တွေထဲမှာပါပါတယ်။ဝန်ကြီးချုပ်စကော့မော်ရီဆန်ဦးဆောင်တဲ့လက်ရဗဟုအစိုးရရှုံးနိုင်တယ်လို့သဘောထားစစ်တမ်းတွေကဖော်ပြကြပါတယ်။သူ့ရဲ့ညွန်ပေါင်းအစိုးရက2013ခုနှစ်ကစလို့အနာရထားတာဖြစ်ပါတယ်။ဩစတြေးလျမှာ2022ခုနှစ်အတွင်းပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုက400ခန့်နှုန်းလောက်ပဲရှိမယ်အကြောင်းဗဟုဘဏ်ကခန့်မှန်းပါတယ်။အလုတ်လက်မဲ့နှုံကတော့2023ခုနှစ်နှစ်ကုန်ပိုင်းမှာ 3.95 ရာခိုင်နှုန်းလောက်ထိတဖြည်းဖြည်းကျဆင်းသွားမယ်လို့လည်းခန့်မှန်းထားပါတယ်ရှင
်။ဩစတြေးလျကသတင်းကနေအာဖဂန်နစ္စတန်ဘက်ကသတင်းကိုပြောပြချင်ပါတယ်။မနှစ်2021ဩဂုတ်လကအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေအာဏာပြန်လည်ရရှိပြီးတဲ့နောက်အိမ်နီးချင်းပါကစ္စတန်နိုင်ငံကိုထွက်ပြေးကြတဲ့အာဖဂန်သတင်းသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဟာသူတို့ရဲ့အနာဂတ်အတွက်စိုးရိမ်နေကြပါတယ်။အဲ့ဒီအတွက်သူတို့ကိုတတိယနိုင်ငံတနိုင်ငံကိုပြောင်းရွှေ့ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုနေပါတယ်။ဒီအကြောင်း VOA သတင်းတောက်ဝါဟစ်ဖိုင်ဇာသတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းပြောပြပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့အုပ်ချုပ်မှုကနေထွက်ပြေးလွတ်မြောက်လာတဲ့အာဖဂန်သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကသူတို့ကိုအကူအညီပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုမြစ်တရက်ခံလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာလည်းတာလီဘန်အပွဲရဲ့ဩစာလွှမ်းမိုးမှုရှိတဲ့အတွက်ကြောင့်သူတို့အနေနဲ့လုံခြုံမှုမရှိဘူးလို့အဲ့ဒီအထက်ကအာဖဂန်အမျိုးသမီးသတင်းတောက်တယောက်ဖြစ်ခဲ့မှုတဲ့အတီဖာမိုဟာမဒီကပြောပါတယ
်ပါကစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်အဖွဲ့နဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့တို့ဟာတိုက်ရိုက်ဆက်သွယ်မှုရှိကြပါတယ်တကယ်လို့ပါကစ္စတန်မှာခိုလုံနေကြတဲ့အာဖဂန်တွေကတယောက်ယောက်ကိုပြစ်မှတ်ထားရင်အဲ့ဒီလူကိုပါကစ္စတန်တာလီဘန်အဖွဲ့ကနေတဆင့်ချိန်ချောက်နှိမ်ပါတယ်။အဲ့ဒီလူနောက်ကိုလိုက်ပြီးစုံစမ်းတာဖမ်းဆီးတာတွေတောင်လုပ်လို့ရပါတယ်။
တာလီဘန်အဖွဲ့ဟာမနစ်ကအာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်ပြီးတဲ့နောက်သတင်းမီဒီယာတွေအပေါ်မှာတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အာဖဂန်နစ္စတန်နိုင်ငံမှာခံမှန်းသတင်းသမား600ကနေ1000ဝန်းကျင်လောက်ဟာနိုင်ငံကနေထွက်ပြေးကုန်ရတယ်လို့မီဒီယာစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကသုတေသနပြုလုပ်ထားပါတယ်။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံကမီဒီယာအဖွဲ့အစည်းပေါင်း230ကနေ300ကျားလဲပိတ်ပင်ခံရတယ်လို့ IFG ကခန့်မှန်းထားပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံမှာရှိကြတဲ့အာဖဂန်ဒုက္ခသည်တွေကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သူတို့ကိုမေ့မထားကြဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီအထက်ကလူအကွန်ရေးလှုပ်ရှားသူအမျိုးသမီးတဦးဖြစ်တဲ့ Forzia Sawi Sada ကအခုလိုပြောပါတယ
်။
နိုင်ငံတကာအတိုင်းဝိုင်းနဲ့မီဒီယာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့အာဖဂန်သတင်းသမားတွေနောက်အခုဒီပါကစ္စတန်မှာရောက်ရှိနေကြတဲ့ကျမတို့ရဲ့အခြေအနေတွေကိုဆောင်ရွက်ပေးဖို့အာဖဂန်နစ္စတန်မှာကျန်ရစ်နေသူတွေကိုပြောင်းရွှေ့အကူအညီပေးဖို့ကိုမမေ့ကြဖို့တောင်းဆိုပါတယ်
။အာဖဂန်ဒုက္ခသည်တချို့ဟာသူတို့ကိုတတိယနိုင်ငံပြောင်းရွှေ့ပေးဖို့အတွက်အစ္စလာမဘတ်မြို့ကဒုက္ခသည်များစွာရာမဟာမင်းကြီးယုံ UNHCR ရဲ့ရှေ့မှာစံနှပြတောင်းဆိုနေကြပါတယ်။သူတို့အတော်များများကတတိယနိုင်ငံပြောင်းရွှေ့ရေးဒုတိယအကြိမ်အင်တာဗျူးအောင်မြင်ထားကြောင်းအသိအမှတ်ပြုစာရွက်တွေကိုစုပ်ဖြဲကြတဲ့သတင်းလုတ်ကြီးစံနှပြကြပါတယ်။သူတို့ဟာပါကစ္စတန်နိုင်ငံမှာရောက်ရှိခိုးလုံနေတာအခုဆိုရင်၈လရှိပြီးတတိယနိုင်ငံပြောင်းရွှေ့ပေးရေးကိုစောင့်ဆိုင်နေကြပါတယ်။အဲဒီဆန္ဒပြပွဲထဲမှာပါဝင်တဲ့အာဖဂန်အမျိုးသမီးတဦးကအခုလိုပြောပါတယ
်။ဒီကနေ့ကျမတို့ဆန္ဒပြပွဲလုပ်ကြပါ။ကျမတို့စိတ်ကိုပျော်ရွှင်စေဖို့အတွက်ပေးထားတဲ့ အသိမှတ်ပြုတိုကင်စာရွက်တွေကိုဆုတ်ဖြဲလိုက်ကြပါတယ်ကျမတို့အနေနဲ့ဘာလို့မှမတောင်းဆိုတော့ဘူးအသေးသာတက်လိုက်ပါတော့လို့ဆိုရတာကျမတို့ရဲ့ကြွေးကြော်တာဖြစ်ပါတယ
်2021ခုနှစ်ဩဂုတ်လတည်းကအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာထိန်းချုပ်ပြီးတဲ့နောက်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေဟာအန္တရာယ်အတွင်းကြားရောက်တော့မဲ့အာဖဂန်ထောင်ပေါင်းများစွာကိုလေကြောင်းကနေကယ်ထုတ်ခဲ့ပါတယ်။တချိန်တည်းမှာပဲအာဖဂန်ထောင်ပေါင်းများစွာဟာလည်းအိမ်နီးချင်းပါကစ္စတန်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်ခင်ဗျာ။အခုတခါကိုဗစ်ကပ်ရောဂါနဲ့ပတ်သက်တာပြောပြပါမယ်။ကိုဗစ်ကပ်ရောဂါနာရာရှည်ခံစားနေရသူတွေရှိကအကူအညီတောင်းခံသူအရေအတွက်ပိုများလာတယ်လို့ဗြိတိန်နိုင်ငံကလူမှုကွန်ရက်အဖွဲ့တစ်ခုကပြောပါတယ်။သူတို့အဖွဲ့ကိုဆက်သွယ်လာသူဟာလွန်ခဲ့တဲ့6လအတွင်း5သိန်းရှိခဲ့တယ်လို့ Asthma and Lung UK အဖွဲ့ကပြောကြားလိုက်ပါတယ်။ NHS အစိုးရကျန်းမာရေးစောင့်ရှောက်မှုဌာနဟာလူနာတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့သတိပေးပြောကြားထားပါတယ်။ဒီအကြောင်း AP သတင်းဆောင်ပါကိုကိုဇော်ဝင်းလိုင်ပြောပြပေးပါခင်ဗျာ။
ဒီဗွန်အယ်ဒါဟာလွန်ခဲ့တဲ့နှစ်နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့ဆိုပေမဲ့အခုချိန်ထိအဲ့ဒီရောဂါလက္ခဏာတွေကိုခံစားနေရတော့မှတခြားထောင်တောင်းချီတဲ့ကိုဗစ်ဝေဒနာရှင်တွေလိုပဲသူမဟာလည်းလောင်းကိုဗစ်လို့ခေါ်တဲ့နာရာရှည်ကိုဗစ်ဝေဒနာကိုခံစားနေရတာပါအယ်ဒါရဲ့ယောဂလက္ခဏာတွေဟာပြင်းထန်ပါလေညာပဲအိမ်မပြောတာအပြင်အကူမပါပဲလမ်းမလျှောက်နိုင်တာစီးကျုံအဆုတ်ရောင်နဲ့ရေယုံယောဂါတွေပါခံစားနေရတယ်လို့ဆိုပါတယ
် It has taken away everything
ya ya ha အရင်လိုတော့မဟုတ်တော့ပါဘူးကျမအခုပုံမှန်အတိုင်းစကားပြောနေနိုင်နေမယ်ပြောနေတဲ့စကားတွေကမူမမှန်တော့တာပြောကျင်တဲ့အကြောင်းအရာကိုထန်ကြိုင်းကြကြမပြောနိုင်တော့တာ brain fog ဆိုတာလိုမျိုးဖြစ်နေပါတယ
်အမျိုးသားကိန်းဂဏန်းဌာနရဲ့အဆိုအရဗြိတိန်မှာနာရာရှည်ကိုဗစ်ခံစားနေရသူတိတသမ8တန်းအထိရှိတယ်လို့ဆိုပါတယ်ကိုဗစ်နာရာရှည်ခံစားရသူ55ရာခိုင်နှုန်းကပြင်းမနှွမ်းလျတာဖြစ်တယ်လို့တခြား33ရာခိုင်နှုန်းကတော့အသက်ရှူကျတာမျိုးဖြစ်တတ်တယ်လို့ဆိုပါတယ်68ရာခိုင်နှုန်းကတော့သူတို့လုံနေကြအလုပ်တွေဒီစေတပိုင်းပဲလုံနိုင်တော့တာဒါမှမဟုတ်လုံးဝမလုပ်ချင်တော့တာမျိုးဖြစ်တတ်ကြတယ်လို့ပြောပါတယ်ဒီယောဂလက္ခဏာတွေကိုခံစားနေရသူတွေဟာသူတို့အဖွဲ့ဒါမှမဟုတ်တခြားအဖွဲ့အစည်းတွေထံအကူအညီတောင်းခံကြလေရှိတယ်လို့ Asthma and Lung UK အဖွဲ့ကအမှုဆောင်ညွှန်ကြားမှု Sarah Woolnoff ကပြောပါတယ်
We have seen around a doubling of the numbers of people seeking out
COVID-19 ရှိခံစားရတဲ့သူတွေကအသက်ရှူကျက်တဲ့အတွက်ကျမတို့ထံမှာလာအကူအညီကြောင်းတဲ့သူအရေအတွက်နှစ်ဆတိုးလာတာကိုတွေ့ရပါတယ
် COVID-19 ရှိခံစားရသူတွေအတွက်စီစဉ်ပေးထားတဲ့သူတို့ရဲ့ website ကတစ်ဆင့်အကြံဉာဏ်တောင်းခံသူအရေအတွက်ဟာလွန်ခဲ့တဲ့6လအတွင်း5သိန်းအထိရှိခဲ့ပါတယ်ဒီကိစ္စကိုသူတည်တနာလုပ်ဖို့ငွေကြေးပုံမှုသုံးဆွဲတင်ကြောင်းနဲ့ COVID-19 ရှိခံစားရသူတွေကိုကူတာပေးနေတဲ့စီကံတွေမှာဝန်ထမ်းတွေထပ်တိုးခန့်ရေးအစိုးရကကူညီလှုပ်ဆောင်တဲ့လို့ Asthma and Lung UK အဖွဲ့ကတိုက်တွန်းပါတယ်။အမျိုးသားကျန်းမာရေးဌာန NIH ကတော့ဒီကိစ္စအတွက်ပေါင်စာလင်တန်း223ဆွဲပြီး COVID-19 ရှိယောဂသည်တွေအတွက်အထူးစည်းကမ်း90လဲဖွင့်ပေးထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီနေရာတွေမှာကုသမှုရနိုင်ဖို့အချိန်အကြာကြီးစောင့်ကြရတယ်လို့ကုသယောဂဆိုင်ရာကြွန့်ကျင်သူလက်ဖြစ်လန်ဒန်မြို့ကွင်းမယ်ရီတက္ကသိုလ်ကအကြီးတန်းကတိကတဦးလည်းဖြစ်တဲ့ဒေါက်တာဒီပတီကော်ဒါဆာနီကပြောပါတယ
် Making access to services is vital having
ကုသမှုရနိုင်ဖို့ကအရေးကြီးပါတယ်ရောဂါကိုသိရှိနားလည်တဲ့ဆရာဝန်နဲ့ကုသမှုခံယူရုံနဲ့တမယိုးကျစမ်းသပ်စစ်ဆေးရုံနဲ့တွေမလုံလောက်ပါဘူးလက်ရှိပြည်ထိတ်မှာလိုအပ်တဲ့အတိုင်းကုသမှုပေးနေနိုင်တယ်လို့တော့ကျွန်မမထင်ပါဘူ
းနာရာရှိကိုဗစ်ရောဂါကုသရေးဌာနမှာကုသခွင့်ရဖို့ညွှန်ကြားချက်ရခဲ့ပေမဲ့တနည်းလောက်ကြာတဲ့အထိဘာမှအကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့ Yvonne Elder ကပြောပါတယ်။လွတ်တော်အမထံစာရေးလိုက်တော့မှသာစေကန်းကသူမထံဆက်သွယ်လာတယ်လို့ဆိုပါတယ်။စေကန်းမှာတခါပြခွင့်ရခဲ့ပြီးဘလို့ကုသမှုမျိုးဆက်လက်လှုပ်ဆောင်ရမယ်ဆိုတဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့ Yvonne Elder ကပြောပါတယ်ခင်ဗျာ
။ BOA American အတန်ကပုံရုံးနေမနေခင်သတင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Updates ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမတ်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရယ်ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရယ်စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။ နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရင် VOA ပြည့်စက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA American တိုင်းရဲ့မနက်ပိုင်းအတန်လွင်အစီအစဉ်တွေကို line တို့24 40 51နဲ့ line လက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေသတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်။အဲ့ဒီထဲကကြားမှာတကူက
မတမခဲ့လို့လည်းကျွန်တော်တို့ကဒီစီပြန်လုပ်ခဲ့တာနေအဲ့တော့သူတို့ပြန်ခေါ်ခြင်းပြန်ခေါ်တဲ့အစားဘယ်လောက်ထုတ်တော့ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူး။ဘာလို့လဲဆိုကျွန်တော်ကဖောင်ပြစ်ခဲ့ပြီးသားဥစ္စာ
CDM လုတ်ထားတဲ့ပညာရေးဝန်ထမ်းတွေကိုအလုတ်ပြန်ဝင်ဖို့စစ်ကောင်စီကတိုက်တွန်းတဲ့အကြောင်းမှကြားကြမှာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကိုတားညွန့်ဦးစီစဉ်တင်ဆက်တဲ့သတင်းဆောင်ပါတစ်ခုကိုထုတ်လွှင့်ပေးပါမယ်။ဩစတြေးလျနိုင်ငံကနေမြန်မာစစ်ကောင်စီနဲ့ဒီတန်တမာရေးအရာအဆင့်နှိမ့်ပြီးတော့ဆက်ဆံသွားမယ့်အကြောင်းကိုတင်ပြထားပါရခင်ဗျာ
။ဒီကနေ့ဧပြီလအတွင်းကတက်တန်းကုံဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီးနေရာမှာတာမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC သတင်းဌာနကဖော်ပြခဲ့တာပါ။ဒီလိုလောက်တာကြောင့်တာမတ်ကြီးခန့်လွှာပေးဖို့အတွက်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်။ဩစတြေးလျဘက်ကဒီလိုတန်တမာရေးဆောင်ရွက်မှုဟာဩစတြေးလျရောက်မြမအတိုင်းဝိုင်းရဲ့ကြိုးပမ်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျခြေစိုက်နိုင်ငံရေးတကြွလှူရှားသူတူဖြစ်တယ်လို့မြမဆက်ဆောင်တွေကိုပံ့ပိုးကူညီရေးအတွက်အဓိကတောင်းအယူနေတဲ့မန်နန်းကပြောပါတယ်။အ
မားတို့ဒီဩစတြေးလျနဲ့ဒီပြည်နယ်နဲ့တိုင်းမှာရှိတဲ့ပြည်နယ်နဲ့တိုင်းတွေအကုန်လုံးကလည်းစ조사ပြီးတော့ပဲလုပ်ပေးနေကြတာလေဒီဟိုအဖွဲ့တွေဆိုရင်ဘလို့ပြောမလဲအမားတို့တတ်နိုင်သလောက်ပေါ့နော်ဩစတြေးလျဂါဗာမန့်ကိုပရက်ချာပေးပြီးတော့အများအားသူတို့ရဲ့ဒီဟိုကလူကြီးတွေနဲ့တွားတွေ့ပြီးရင်ပြောပြီးကြလို့ရှိရင်ဒီမှာပိုတက်စ်တွေလို့အများအားဩစတြေးလျဂါဗာမန့်ကိုခီအားတွေအများအားပေးလို့လည်းအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ်
မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီးအန်ဒရီယာဖော့ကတာကအခုနှစ်ဧပြီလထဲမှာသူ့ရဲ့တာဝန်တက်တန်ပြီးဆုံးပါတယ်ဒါကြောင့်မလို့တာမတ်ကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံကြေးဌာနဒီဖက်ရဲ့အကြီးအကဲရရှိသူကိုခန့်ဖို့ဩစတြေးလျနိုင်ငံကယာထားတာပါ။ဒါပေမဲ့မြန်မာစစ်ကောင်စီရဲ့အတိအမှတ်ပြုတာကိုခိုင်းယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံဖြစ်နေပဲလုပ်ငန်းတွေကိုလုံဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကြေးဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့အတန်ဆက်သွယ်ရေးမှာတာမတ်ကြီးအစားတန်ယုံတာဝန်ခံဖြစ်နေရှော့ချလိုက်တာတွေ့ရပါတယ်။ဗြိတိန်နိုင်ငံရဲ့ဌာနကတန်ဆင်းလျှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတာမတ်ကြီးဖြစ်တဲ့ခန်းခါသူမစ္စတာပီတ်ဘောဝါစ်ကိုတန်ယုံတာဝန်ခံအဆင့်ဖြစ်တဲ့ဗြိတိန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်တူမှာဖော်ပြထားပါတယ်။သူ့ကိုမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူး။စစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်းလျှော့ချတာမျိုးဟာစစ်ကောင်စီအတွက်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြင့်သိန်းကပြောပါတယ်။
ရေပူရအဖင်ပြောတယ်ဆိုရင်တတမန်ကြီးရတော့တော်တော်ထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာရင်းအကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆမောင်ကိုလက်ခံတွေ့ဆုံတယ်ဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်ပြန်မာပြောင်းမြောက်မိတ်ဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖင်တော့တတမန်ကြီးရကတော့ကြာဆုံးသွားပြီလို့ရေပူရပြောလို့ရပါတယ
်ဩစတြေးလျအစိုးရနဲ့လွှတ်တော်တွေမှာအနာသိန်းစစ်ကောင်စီကိုရည်ယူဖို့ဩစတြေးလျရောက်မြန်မာတိုင်ဝမ်တွေကလှုပ်ဆော်တိုက်တွန်းနေပါတယ်။ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်အလက်တွေကိုစီစစ်ပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့အရေးယူပေးဖို့တောင်းဆိုခဲ့ကြတာပါ။မကြာခင်ကျင်းပမယ့်ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမ္မတ်ကြီးဦးတောင်ညွတ်တယောက်ခွင့်မရခဲ့ပါဘူး။ဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကဖိအားပေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
ဩစတြေးလျတန်တမာအဆင့်ဩစတြေးလျနိုင်ငံကနေတန်တမာအဆင့်လျှော့ချမဲ့တရင်ကနေပြီးတော့စစ်ကောင်စီကပညာရေးဝန်ထမ်းတွေကိုပြန်လည်ခေါ်ယူတဲ့အကြောင်းပြောပြပါမယ်စစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့ sit anna dingin, a jamape, anna fizanye loke jare, CDM, pianye windandui, Darwin piane tanzong yabu, taidoni bare, Darwin piane tanzong me CDM windandui, ye, piakwe de galagule, laza me quinti, dama mapsibi, gigi mama yazumu juluna machine, Darwin pian tanzong nine, lo galantabare, bibo CDM pianye windandui, a mienne, jangui, pianfume ye, mibaru ye, a mien, Suzy Mimian Tabare, Yangonga people at Ringo, Masu Munga, Timbia Tabarek, yeah?
Lame Natang Nasan Nit, Natang and Nasato, Pinat Dinit, Tawin Pianet Tansa Mudra, Siana Dinhari Tima, a Jamapate Anna Pisani Locatare, CDM Pinai, Winani, Tawin Piamiro Tansa Dabu, Nangan Bindrinzari Ma Popiakevare, Dilumio Payco, Gate Abo, CDM Pinai, Winan Ulepe. Yamaning along Sanya, Sia Sia Mamia, Puejo Garcia, Ugaro, to the Borago, Kulu Fiu, Piovare.
Toro was an Roa Sangresa, the Suya Luma, Madame Macero, Madame Macello, Legendora, the CDM Locarani, at all. Toro Bianco, Biancoresa, Blanco to Genoa, or Bianwa, John Michigo, Valer, Genoa Pong Pierre without.
Sitong Siga Peko Tare Jinya Jaya, Dawin Jamido Tansong May, CDM Winanye, Jakwa Kere Galari Edwa, Laza May Queen Pi, Damama Pitelu Sutabare, Gile Jazawimu Julon Tare Duriga Rebi, Dawin Jale Tansong Nai Map Pitelule, Eddie Jinya Jama Popia Bashibare, Dawin Jale Tansong Lure, Chigan Jinya Winani Nine, Throne of Zone Dawin Tansong Ere Satin Jow. Pinayemu Yosari Niarima, a Yugan Luatin Twinya Melu Sikonsiga Suwari. Sikonsi Baga, Bigere Satin Nilegani Sabi, Satin Johnny Pianpumu Josa Kebari. Edima Leshi, Pinayes and Nikunale, that Juandu Dotomia Machira Jau, Josia Siama Luetati Pikebari. Sikonsi Hapoma Tinid Pian Pilabu, Pitta Nine, Satin Johnny Gu Pianmiro Puni Niralu, Sia Siama Yatamaga Siaga Donda Bari. Apparently, the two Bashilalu, CDM loaded winner, Dotom Yanale, Niagani, Dishang Gejayavare, Sikonsi Baga, Satin Downy, Pianpumu loaded Camaro, Sikonsi Gapune, Downy, Gumatepe, Anna P. Sanjabu, Dajuan Losha, Duriga, Lonzo Gevare, Dajang, Jang Piamabu, Sompia Kere, Miba, the Chole, Shibare, Sikonsi Gap loaded Pinya, Seniku, Mayong Gilo Balu, Molamia, Yoga, Jangna, Miba, the Uga, Piovare.
ลูมาติเรติญาอิสนิกโลมสิลูมาอูลักษณะไหนวะไม่สิลูจําไม่ทันนิยมจีสแก่ยังไม่รู้ที่อ่ะลุตัวได้มันจะว่าปัญญาตัญญะมาลุตัวได้หาที่เป็นอาเซียนนิยมจีไม่สิตรูไม่ท้วยอ่ะไม่เฉยมาเรามาลงลอกแต่สาตัญญะไม่สิได้เฉยมาตรูตัดตัวใหญ่ไปแล้วซีเซียนไปแล้วพ่นตัวเป็นตัวไปแล้วอาจารย์เต็มไปไล่ไปไอ้ที่หาที่เซียนอาเซียนถ้าหาปัญญาอสิอ่ะมันตัญญาเลยไม่รู้นิยมจีกว่าเนาะอธิการ
เจ้ามาทำเป็นอาณาพิษัยมาป่าวินลูบิเม่กลิ่นปัญญาเยื่อตัวออนไลน์งานในเจ้าแต่ในเอาซีเซโมคาเคลูเจ้าท้าวปิ้งเส้นนี้อะไรมีบาดเลยสิบาดเลยมอลัญญาเนื้อกันเอาแต่เจ้าหน้ามีบาดอุกาโรกลิ่นเอี่ยมันเนบีเกินโซนีรามยูเบมพี่เอาตู้นี้เนี่ยกลิ่นดีกว่าเจ้าท้าเมลูสุวาเลย
เจ้ามาเจ้าสุกลิ่นที่วันเนี่ยมีวันเนี่ยสุราเลย โอ้พวกเราคลีเดียวโอ้เจอดีเลยวะเนาะถ้าตรงถ้าตรงนี้ทำไมไม่เจอวะเนาะฉันว่าตาดีดีอะคลีเดียสิเข้มมาเป็นส่วนนะคลีเดียเจ้ามันจะโอ้ปีนี้มันเป็นใจกันจ้าเราพี่ว่ามันสูงดีเจ้าท่าเราวะเนาะเราต้องคู่กับชู้เจ้านามีบารีชนวะเนาะมีคู่แรงเสียงคู่แรงเสียงอย่างเจ้านามีบารีชนโอ้เจ้าท่าเป็นอะไรรู้เนี่ยวะเนาะอะไรรู้เลยรู้ที่สุดว่าอย่างบ่เนี่ยที่สุดว่าละทำอะไรเนาะที่จะโอ้ตัวเดียวกันนี่คือว่าอย่างบ่
ไอ้ดอกตุ้งนี่มันมีดอกมาเนาะนี่คือว่าที่มีแบบว่าคนยาวเวลาเราเท่าไม่เอาแม้ที่สุดว่าเท่าไม่เอาเลยแต่เท่านั้นเราเนี่ยไอ้ร่างสั้นเลยคลีดีที่ได้จอมทาร์เก็ตได้ที่สุดว่ามันไม่รู้ยังร่างไม่รู้เจ้าก็เลยเสียเสียมามีแต่มาการ์ดิบิสุเรศีอย่างส่วนนอปีนี้แค่นั้นมาสิ่งสิ่งอื่นก็ลงมาลงเลยสี่เดือนวันนั้นก็จะเต็มกว่านี้ว่าสิ่งเดียวที่อยากไปเช่น
สิ่งที่การีอาจารย์เพื่ออนาคตวิจัยโลกเรื่องซีดีแอมปีนี้วันนั้นด้วยดาวินทันซองบุตรไต้ดงนี่เรียกเจ้ามาสู่มุมเปลี่ยนไปแล้วว่าพี่โอเอเมริกันตั้งยังปูดูเนี่ยมันเก่งซีซันดีกูอเมริกันปีดังสุวัชชันดีซีมิโรกันนี่ได้ยัยทุลุ่มไปว่าเรื่องพี่โอเอเมริกันมันเก่งเรียลยูซีซันดีกูพี่โอเอเฟซบุ๊กสามยันนั่นเนี่ยยูทูบสามยันนั่งกับว่ายอดดันเนี่ยดูจีชูนัยอ่ะเป็นเสพเป็นอีดับเชื่อปากกันมั้ย
VOA American လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် U70B Asia Bing တို့ရု Channel 101ဒါမှမဟုတ် Timecom 6တို့ရု Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA ကနေပုံတူးနေမနဲ့ကင်းအသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။မဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားအစီအစဉ်နဲ့ဒီကိုသိန်းတိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာတို့မထုတ်လွှင့်ခင်မှာပထမဆုံးအနေနဲ့ဒီမြင်ကွင်းကျယ်မဆုကိုကြားကြရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အခုအချိန်ထိတနှစ်ကျော်ကာလအတွင်းအရသာသေဆုံးမှုက9600ကျော်တဲ့မနည်းရှိလာပါပြီစစ်တပ်ဘက်ကလည်းသေဆုံးမှုအရေအတွက်ထုတ်ပြန်ထားတာတွေရှိပါတယ်အချက်အလက်တွေကိုမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ပြထားတာနားဆင်ကြပါခင်ဗျာ
ခုနှစ်မေဆယ်ရက်ထိသိရတဲ့မှတ်တမ်းများအရအာနာသိမ့်ပြီးနောက်ပိုင်းအရသား9600ကျော်ထပ်မင်းသေဆုံးခဲ့ပါတယ်အဲ့ဒီထဲက1830ကျော်ဟာဆန္ဒပြပွဲအတွင်းတိုက်ခတ်ခံရသူတွေနဲ့ဖမ်းဆီးခံရပြီးနောက်ပိုင်းသေဆုံးရသူတွေဖြစ်ပါတယ်ကံပရိပခရေကြောင့်တည်ဆုံးသူကလည်း690ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီနဲ့ပြည်ထောင်စုပါတီရဲ့ထုတ်ပြန်ချက်တွေအရသူတို့ဘက်မှတည်ဆုံးသူ3100ကျော်ထက်မနည်းရှိပါတယ်စစ်ကောင်စီနဲ့ USDP စည်းရုံးတွေအတွက်တိကျအတည်ပြုချက်မရှိပါဘူးဒီကတည်ဆုံးမှုတွေဟာစတိုင်းတိုင်းအတွင်းအများဆုံးရှိခဲ့ပြီး590ကျော်ရှိပါတယ်ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာတော့ဒီရက်သား280ကျော်စီတည်ဆုံးခဲ့ပါတယ်။ပဲခူးတိုင်းနဲ့မကွေးတိုင်းမှာစုစုပေါင်း304ဦးတည်ဆုံးခဲ့ပါတယ စစ်ကောင်စီကဖမ်းဆီးပြီးနောက်တေဆုံးသူအရက်သား445ဦးရှိပါတယ်။အဲ့ဒီတဲကနှိမ်မနှိမ့်ဆက်မှုတွေကြောင့်တေဆုံးသူ314ဦးစစ်ကြောရေးမှာတေဆုံးသူ101ဦးရှိတာကိုတွေ့ရပါတယ်။ရဲစခန်းနဲ့အချင်းထောင်တွေမှာတေဆုံးသူကတော့30ဦးဖြစ်ပါတယ ခုနှစ်ဧပြီ24ရက်နေ့မေဆယ်ရက်တွင်ဝိတောက်ဖွဲ့ကတပ်ဖြတ်ခဲ့တဲ့အရတား18ဦးထက်မနည်းရှိခဲ့ပါတယ်ဒီသေဆုံးမှုတွေထဲမှာမန္တလေးတိုင်းကအများဆုံးဖြစ်ပြီးအရတား15ဦးကတပ်ဖြတ်ခံခဲ့ရပါတယ်
ဆက်လက်ပြီးကြားမယ်အပတ်စဉ်ကဏ္ဍကတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ကြရမှာဖြစ်ပါတယ်။ NATO မှာမိတ်အဖွဲ့တွေကိုဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံအဖွဲ့ဝင်ဖြစ်ဖို့ကိုအမေရိကန်ကထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ VOA သတင်းတောက် Aris Avasari သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါပ
ါ။ရုရှားတဲ့လက်ထဲကပြန်လည်သိမ့်တိုက်ပြီးစားယူကရိန်းနိုင်ငံဟာကစ်မြို့ပြင်ကခြေရွာတွေကိုယူကရိန်းတပ်သားတွေတိုင်တဆင်လိုက်ရှာကြပါလေ။အိမ်ဒီထဲမှာရုရှားတပ်သားတွေဆက်ပြီးရှိနေမနေရှာဖွေကြတာပါ။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ဟာကစ်ကိုရုရှားဘက်ကသတင်းပတ်နဲ့ချီပုံကျဲတက်ခဲ့ခဲ့ပါလေ။အခုတော့ရုရှားတပ်တွေပြန်ဆုတ်သွားပြီလို့ယူကရိန်းစစ်တပ်ကပြောပါလေ။တေဆုံးနေတဲ့ရုရှားအလောင်း40တလောင်းရှာဖွေတရှိခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကပြောပါလေ။နေတူမာမိတ်ကောင်းဆောင်ထိတ်တန်းတန်တမန်တွေတတင်းကလေးတွေကဂျာမနီနိုင်ငံပါလီမြို့မှာတွေ့ဆုံပြီးယူကရိန်းကိုထပ်ပြီးတော့ပံ့ပိုးရေးဆွေးနွေးကြပါလေ။ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးနေတဲ့ကမ္ဘာအကြီးဆုံးနေတူအဖွဲ့ဝင်တွေကဖင်လန်နဲ့ဆွီဒင်ပူးပေါင်းပါဝင်လာမယ့်ရေးဆွေးနွေးကြပါလေ။တတင်းကလေးတွေကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါလေ
။ Allies were joined here in Berlin by the foreign ministers from Sweden and Finland.
မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီဘာလင်မြို့မှာတွေ့ဆုံကြပါတယ်ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းပါပါတယ်နှစ်နိုင်ငံစလုံးဟာနေတိုးမဟာမိတ်အဖွဲ့အနေနဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကာကွယ်ရေးအရနီးကပ်ပြီးတန်ဖိုးထားရတဲ့နိုင်ငံတွေဖြစ်ပါတယ်ဆွီဒင်ပဲဖြစ်ဖြစ်ဖင်လန်ပဲဖြစ်ဖြစ်မဟာမိတ်အဖွဲ့တွေကိုတရားဝင်ဝင်ဖို့ဆုံးဖြတ်ပြီးပူးပေါင်းကွင့်တောင်းခံပါကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံသွားမှာဖြစ်ပါတယ်
ဖင်လန်ကရုရှားနဲ့နေဆက်ချင်းကီလိုမီတာ1300ကျော်ထိစပ်နေတဲ့နိုင်ငံပါနေတို့ဗမာမိတ်ဖွဲ့ဝင်ပြည်ထောင်စုလျှောက်တားဖို့ရွေတဲ့အကြောင်းမနေ့ကတရားဝင်ထုတ်ဖော်ပြောဆိုပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနေတို့ဗမာမိတ်ဖွဲ့ဝင်ဖြစ်မယ်ဆိုရင်မှားလိမ့်မယ်ဆိုပြီးသူနဲ့ဆက်သွယ်စကားပြောခဲ့တဲ့အချိန်ဖင်လန်သမ္မတဆော်လီနင်နစတန်ကိုထုတ်ဖော်ပြောဆိုထားပါတယ်ရုရှားသမ္မတပူတင်ဘက်ကဖင်လန်နေတို့ဖွဲ့ဝင်ဖြစ်တော့မယ်ဆိုတဲ့သတင်းအပေါ်မှာသူရင်းနဲ့တုံ့ပြန်ပြောဆိုခဲ့တဲ့အပေါ်အားသိမိတဲ့အကြောင်းတင်းကုလင်တီက CNN State of Union စီစဉ်ကိုဖင်လန်သမ္မတဆော်လီနင်နန်စတယ်ကပြောဆိုပါတယ
် I want it just to confirm that now the situation is changed we are going
ချင်းနေတွေပြောင်းလဲသွားပြီဆိုတာကိုကျွန်တော်ဘက်ကအတည်ပြုပြောဆိုပြီးနေတို့မှာမိတ်အဖွဲ့ဝင်အဖြစ်ကျွန်တော်တို့ပူးပေါင်းဝင်တောင်းခံမယ်အကြောင်းပြောဆိုပါတယ်ဒီချိန်ထဲမှာပဲပူတင်ကဒီလိုနေတို့နဲ့ပေါင်းရင်မားမယ်လို့ထင်တဲ့အကြောင်းအတည်ပြုပြောဆိုပါတယ်ကျွန်တော်တို့ကသူ့ကိုချင်းချောင်းနေတာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကျွန်တော်တို့နေရာအတူတူဆွေးနွေးကြတာတွေကတိတ်ကိုအေးအေးဆေးဆေးတည်ငြိမ်ငြိမ်ပ
ါနေတူအဖွဲ့ကိုတရားဝင်ပူးပေါင်းခွင့်လျှောက်ထားမယ်ဆိုရင်ဖင်လန်ပါလီမန်ကလည်းသဘောတူဒီပြုကိုလိုပါတယ်ဒီတစ်ပတ်တည်းမှာပါလီမန်ဘက်ကဒီပြုကိုကိစ္စလုပ်နိုင်တဲ့အတွက်သမ္မတရဲ့ချိန်ညှိချက်ထွက်လာတာပါဒါပေမဲ့လည်းနေတူအဖွဲ့ကိုဝင်မယ်ဆိုတဲ့ကိစ္စကဥရောပနိုင်ငံတွေအပေါ်မှာရုရှားဘက်ကလက်ဦးမှုယူဒဏ်ခတ်ထိုးနှက်တာမျိုးတွေဖြစ်လာမယ်မလားဘူးဆိုတာကလည်းမသိကြပါဘူးနောက်ထပ်ဟန်တာတစ်ခုကတော့ဖင်လန်နဲ့ဆွီဒင်တို့ဖွဲ့ဝင်ဖြစ်ရေးမှာတူရကီနိုင်ငံရဲ့ယက်တီချက်သဘောထားပါဒီနိုင်ငံတွေတို့ဖွဲ့မှာပါဝင်လာရေးအတည်ပြုဖို့မှာနေတို့ဖွဲ့ဝင်နိုင်ငံအားလုံးရဲ့တညီတညွတ်တဲ့သဘောတူညီချက်လိုအပ်ပါလေဒီနိုင်ငံတွေတို့ဖွဲ့ဝင်ဖြစ်ပူးပေါင်းလာမယ်ဆိုတဲ့သတင်းကပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရုရှားရဲ့ကျူးကျော်မှုကိုတိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံအတွက်စိတ်ဖြည်းစရာတစ်ခုအားတက်စရာတစ်ခုဖြစ်ခဲ့ပါလေယူကရိန်းဒုတိယဝန်ကြီးချုပ်အော်လာစတက်ဖနီရှနာက EBC This Week အစီအစဉ်ကိုအခုလိုပြောပါတယ
် What we see with the now position of
ဒီနေ့ဆင်နနိုင်ငံတွေကနေတိုးအဖွဲ့ဝင်ဖြစ်လျှောက်ထားဖို့ဆုံးဖြတ်ချက်ချတဲ့အနေအထားတိတ်ကိုကျမတို့တွေ့ရပြီးတော့မဟာမိတ်နိုင်ငံတွေဘက်ကလည်းဒီလျှောက်ထားချက်ကိုချက်ချင်းစဉ်းစားဆုံးဖြတ်ဖို့တုံ့ပြန်ထားတာတွေ့ရပါတယ်နေတိုးအဖွဲ့ဟာအရင်ကမှားခဲ့တဲ့နိုင်ငံရေးအမှားတွေကိုသင်ခန်းစာယူလှုပ်ဆောင်တာလို့ပဲပြောရမယ်ထင်ပါတယ်
နေတို့မာမိတ်ဖွဲ့ဝင်ဖြစ်တဲ့ဝင်ပူပေါင်းရေးဖင်လန်ပါလီမန်ကလာမယ့်ရပိုင်အတွင်းမှာမဲခွဲဆုံးဖြတ်ချမှာပါ။ဆွီဒင်နိုင်ငံကလည်းရပိုင်အတွင်းမှာပဲအလားတူဆောင်ရွက်လာမယ့်ပုံစံကြောင်းပါခင်ဗျာ။ကျွန်တော်သိတယ်ပ
ါ။မတ်စုမြတ်မွန်အပတ်စဉ်တင်ဆက်တဲ့ဒီကဘာတလွားခီးသွားအစီအစဉ်ကိုလည်းဆက်လက်ကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။ ဗြိတိန်နိုင်ငံဘက်ဖို့မြို့ကငရုတ်သီးမျိုးစုံစိုက်ထားတဲ့စိုက်ပျိုးရေးတချံတချံမှာကမ္ဘာအဆက်ဆုံးဆိုတဲ့ငရုတ်သီးမျိုးစုံကိုစိုက်ထားပါတယ်ခီငရုတ်ချံသွားလေသူတွေအနေနဲ့ငရုတ်သီးနဲ့ဆက်တဲ့ပုံစံချင်းမတူတဲ့အရာသာတွေကိုမြည်ကြည့်နိုင်ပါတယ်ဘယ်လောက်ဆက်တယ်လဲငရုတ်သီးမျိုးတွေရှိတယ်လဲဆိုတာကိုမတ်စုမြတ်မွန်ကကဘာတလွားခီသွားအစီအစဉ်မှာအခုလိုတင်ဆက်ထားပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘက်ဖို့ရှာအရက်ကဘက်ဖို့မြို့မှာကမ္ဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးချံတစ်ခုရှိပါတယ်ကမ္ဘာနေရာဆောင်ကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ edible ornamentals ဆိုတဲ့ငရုတ်စိုက်ချံမှာငရုတ်သီးတွေအကြောင်းလေ့လာနိုင်မယ့်အစီအစဉ်လည်းလုပ်ထားပါတယ်ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလုပ်တဲ့ငရုတ်သီးလေ့လာရေးအစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြသလိုနိုင်ငံဆောင်ကငရုတ်သီးပင်တွေကိုဘယ်လိုစိုက်ပျိုးသလဲဆိုတာကိုကိုယ်တိုင်အနီးကပ်လေ့လာနိုင်ကြပါတယ်ငရုတ်ပင်တွေကိုစီးပွားဖြင့်စိုက်ပျိုးနိုင်တဲ့ဤကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်အတန်းလိုက်စိုက်ပျိုးထားတဲ့မြို့ပင်တွေချသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းအတာထိဆက်တယ်လဲဆိုတာကိုစိုက်ပျိုးချံလာသူတွေကိုယ်တိုင်အနီးကပ်လေ့လာလို့ရပါတယ်မြို့သီးဆက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်မြို့သီးဆားတဲ့အစီအစဉ်လဲပါပါတယ်စိုက်ပျိုးချံထွက်မြို့သီးပင်တွေနဲ့လှုပ်ထားတဲ့မြို့ရည်အထင်ရည်မျိုးစုံသားမကမြို့သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်မြို့သီးတွေမှာအဆက်အရသာရှိတယ်ဆိုပေမဲ့မြုပ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးချံလာပြီးလေ့လာသူတွေအယတာခံနိုင်ကြတာဖြစ်ပါတယ်အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်တဲ့ချပေးထားပါတယ
် At the moment oh it hits the back of your throat oh
ဆက်တယ်ဆက်တယ်လို့ပြောနေရင်လည်းမြုပ်သီးလေချောင်းမှဆက်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါမြုပ်သီးမျိုးစုံအရသာတည်နိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခါနဲ့မှမနည်းလာပါဘူးတချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်ဟိတ်တွေဟန်တွေထားကြမလို့ပဲလွတ်လွတ်လပ်လပ်နဲ့မြုပ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါမြုပ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်မြုပ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကမ္ဘာမှာအဆက်ဆုံးလို့စံချိန်ကျင်ထားတဲ့မြုပ်သီးအဆက်ကြောင့်ရှာတော်ထုံသွားတယ်လို့ဆိုပါတယ်
I'm feeling quite numb actually. The dolphin rush I'm getting at the moment is why we eat hot chilies to get.
မြုပ်သီးစားရင်ဆက်တယ်ဆိုတာသိရတဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့။သူကတော့ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်မှာပါ။တချို့ကတော့ဒီဆက်တဲ့အရသာကိုအကြိုက်တွေ့နေပုံရပါတယ်
။ Basically we just
ကျွန်တော်တို့ကတော့မြုပ်သီးကြိုက်ကြတဲ့သူတွေလေကျွန်တော်တို့ချက်တဲ့ဟင်းအများစုပါမြုပ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိတယ်ဗ
ျမြုပ်သီးပင်တွေကို2000တခုနှစ်မှာစတင်ရောင်းချခဲ့တဲ့ edible ornamentals လုပ်ငန်းဟာအခုတော့နိုင်ငံဆောင်ကိုဖြန့်နေလုပ်ငန်းကြီးဖြစ်နေပါပြီအမှားရှိတဲ့စိုင်ကြီးတွေအတွက်မြုပ်ပင်တွေကိုလည်းတည်တံ့စိုက်ပျိုးပေးနေပါတယ
်necessarily want to encourage them to cause themselves pain or anything but I want them to understand and appreciate that they all have different
သူပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူးဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာတာတွေအများကြီးရှိတယ်ဆိုတာကိုသဘောပေါက်သိသွားကြစေချင်တာပါအဲ့ဒီချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါတယ်လူတွေကလည်းစိတ်ဝင်စားကြပါတယ်ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကိုသူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားချင်ကြတယ်လေ
မြုပ်သီးပင်ဆိုင်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူ
း They're easier to grow than tomatoes or tomatoes
မြုပ်သီးကခရမ်းကျင်တီထက်တော့ဆက်ရတာလွယ်ပါတယ်အဓိကကနေရောင်ပါ UK မှာနွေရာသီဆိုရင်နေတာရှည်ပြီးတော့နေရောင်ရတဲ့အချိန်က18နာရီလောက်ရှိတော့မြုပ်သီးပင်ကောင်းကောင်းဆိုက်လို့ရပါတယ်ရာသီခက်စောစောပိုင်းလောက်ဆက်ဆိုင်မယ်ဆိုရင်မြေကုံချိန်လောက်မှာအပင်အကြီးကြီးတွေဖြစ်လာပြီးတော့ငရုတ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
Edible ornamentals ငရုတ်ဆိုင်ချံကငရုတ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible ornamentals ကိုပိုင်းတစ်စိမ့်နဲ့ငရုတ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်စိုက်ပျိုးချံကိုလာလေးလာတဲ့အနေနဲ့လည်းဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွဲ့ယူနိုင်ပါတယ်ကိုဖီကယောဂါကြောင့်ဖြစ်လာတဲ့အခြေအနေအစ်စ်တွေကိုတော့ငရုတ်ဆိုင်ချံလုပ်ငန်းလေခံနေရပုံရပါတယ်
မ
We've been trading for about 20 years now, and I must admit, 2020 has been...
တခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပ
ါ COVID ကန့်သတ်ချက်တွေကြောင့်မြို့တီးချံလေးလာရေးအစီအစဉ်နဲ့လာတို့အရေးအတွက်ကိုအရင်ကထက်အများကြီးလျှော့ချထားရပါတယ်စိုက်ပျိုးချံမှာမြို့တီးတွေကိုကြိုက်သလောက်ခူးယူခွင့်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ် Britain နိုင်ငံ Bedford မြို့က Edible Ornamentals မြို့ချံကိုချိုးတင်လက်မှတ်ဝယ်သွားပြီးမြို့ပင်တွေကိုလေးလာခြင်းနဲ့မြို့တီးမြို့ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက်စတာလင်ပေါင်း38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်ကျွန်မဆင်းရဲမှာပ
ါမတ်ဆူမြတ်မွန်တင်ဆက်တဲ့ကဘာတလွားကြီးသွားအစီအစဉ်ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါမယ
်ယူကရိန်းနိုင်ငံမာရီယိုပိုစစ်ကမ်းမြို့ကကြမ်းကြမ်းခံတိုက်နေတဲ့ရန်နေချီတဲ့ယူကရိန်းတပ်တွေဟာစစ်ဆက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရုရှားတပ်တွေထံလက်နက်ချခဲ့ကြပြီးသူတို့ခြေကုပ်ယူခဲ့တဲ့တမဏိစေယုံကိုလက်လွတ်ဖို့ပြင်ဆင်နေတာကြောင့်မြို့တစ်ခုလုံးရုရှားတပ်တွေလက်ထဲကျလူစဲစဲအခြေအနေကိုရောက်နေပါပြီ။စစ်မဖြစ်ခင်ကလူဦးရေ4သိန်း3000လောက်နေတဲ့အီဇော့ပင်လယ်ရဲ့မြောက်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့မာရီဥပိုမြို့ကိုရုရှားတို့သိမ်းပိုက်မှာဆိုရင်3လနီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းရုရှားရဲ့အကြီးမားဆုံးအောင်ပွဲလည်းဖြစ်လာမှာပါ။ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်အကြမ်းဖက်အဖွဲ့ကိုကူညီတိုက်ဖျက်ရေးအတွက်အမေရိကန်အထူးတပ်ဖွဲ့တွေပြန်လည်တက်ချမယ်ကိစ္စကိုဆိုမာလီယာနိုင်ငံရဲ့အသည့်ရွေးကောက်ခံသမ္မတကကြိုဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့တည်ငြိမ်ရေးကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုဟာအားကိုးယုံကြည်ရတဲ့မိဖက်ဖြစ်တယ်လို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မာမုဒ်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုကျေးဇူးတင်ကြောင်းအင်ကာနစ်မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာပြီးခဲ့တဲ့သတင်းဘက်ကွန်ပိုင်းကဆယ်ကျော်သက်လူပြူတနတ်သမားကကုန်းစုံဆိုင်တစ်ခုအတွင်ပြစ်ခတ်တာကြောင့်လူမဲဆယ်ဦးသေဆုံးခဲ့ရမှုဟာပြည်တွင်းအကြမ်းဖက်ဝါဒဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနစ်မှာပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အကြမ်းဖက်ဝါဒဆွဲချင်းချောင်မှုတစ်ခုဘယ်တော့မှထပ်မဖြစ်စေရဘူးလို့အာဖဂန်နစ္စတန်ကိုအုပ်ချုပ်နေတဲ့တာလီဘန်ခေါင်းဆောင်တဦးကကြေညာလိုက်ပြီးအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအထက်တန်းချောင်းပြန်တက်ရေးမကြခင်မှာသတင်းကောင်းတွေထွက်ပေါ်လာမယ်လို့လည်းကြေညာလိုက်ပါတယ်။ CNN ရုပ်သံကတနင်္လာနေ့မှာထုတ်လွှင့်တဲ့ခရစ်စတန်အမ်ဘန်ပါနဲ့ရှာရှာပါပါတွေ့ဆုံမေးမြန်းခန်းမှာတာလီဘန်ရဲ့ဒုတိယအကြီးအကဲလည်းဖြစ်ယာယီပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဆီရာဂျူရင်ဟက်ကာနီကအခုလိုထပ်ပြီးကြေပေးလိုက်တာဖြစ်ပါတယ်အသက်9နှစ်ကနေ17နှစ်အရွယ်ကျန်းမာရေးကောင်းတဲ့ကလေးငယ်တွေကိုကိုဗစ်ရောဂါကာကွယ်ဆေးအဖြစ်စေနောက်တစ်လုံးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကအင်ကာနစ်မှာပဲခွင့်ပြုလိုက်ပါပြီကာကွယ်ဆေးဒုတိယတစ်လုံးထိုးပြီး9လအကြာမူလာတန်းအရွယ်ကလေးတွေ Pfizer ကုမ္ပဏီတို့ကာကွယ်ဆေးထိုးနှံနိုင်ကြောင်းအမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကခွင့်ပြုလိုက်တာဖြစ်ပါတယ်။ China Eastern တရုတ်လေကြောင်းလိုင်းရဲ့မတ်လတဲပြည့်ကျခဲ့တဲ့လေယာဉ်ကအလိုလျောက်မှတ်တမ်းတင်ထားတဲ့ Black Box အချက်လက်တွေအရလေယာဉ်မှူးခေါင်းကန်းထဲမှာရှိနေတဲ့သူတယောက်ယောက်ကတမင်သက်သက်လေယာဉ်ကိုထိုးချရာကပြည့်ကျခဲ့ပုံရချောင်းကနအူးစုံစမ်းတွေးရှိချက်တွေနဲ့နှီးဆက်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးWall Street Channel သတင်းကအင်ကာနီမှာဖော်ပြပါတယ်။ကနေဦးစုံစမ်းစစ်ဆေးမှုတွေမှာစပိုင်းဆိုင်ရာချိုးယွင်းချက်မတွေ့ရတာကြောင့်လေယာဉ်ဝန်တန်းရဲ့လုပ်ရက်ကိုအာရုံစိုက်စုံစမ်းခဲ့တာလို့လဲတာဝန်ရှိသူတို့ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဂျုံတွေပြည်ပတင်ပို့မှုရုတ်တရက်ပိတ်လိုက်တာကြောင့်အဓိကစိတ်ကမ်းမှာဂျုံတန်းချင်းထောင်ပေါင်းချီတောင့်တနေပါတယ်။
သတင်းချင်းချုပ်ကိုမတ်ပင်ကြီးထိုက်ကပြောပြပေးတာဖြစ်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇီနက်တို့ဖြစ်ကြပါတယ်သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ် VOA ရဲ့ဒီမနေ့အစီအစဉ်တွေကို line မီတာ24 40 51နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.